ူလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကအပြောရှင်ဆိုးနိုင်ငံများစီးရင်တဲ့မှာမြန်မာနိုင်ငံကိုအဆင့်130မှာသတ်မှတ်ထားပါတယ်။ကူလသမဂ္ဂရေရှည်ခိုင်မာသောဖွံ့ဖြိုးတိုးတက်ရေးအဖြစ်များကွန်ရက် SDSN ကနိုင်ငံပေါင်း156နိုင်ငံကိုလေ့လာပြုစုပြီးတော့မလ14ရက်ဗိုလ်ထူးနေ့ကထုတ်ပြန်တဲ့2018ခုနှစ်ကမ္ဘာပျော်ရွှင်မှုဆိုင်ရာအဆင့်ခန်းစာထဲမှာအဲ့လိုသတ်မှတ်ထားတာပါ။လူတူချင်းဝင်ငွေလူမှုဖူလုံရေးထောက်ပံ့ကျန်းမာတဲ့လူသက်တမ်းလူမှုလွတ်လပ်ခွင့်အလူအတန်းရရောမှုနဲ့အကျင့်ပြတ်ချဆောင်မှုကင်းရှင်းတာစတဲ့အချက်တွေကိုတိုင်းတာအမှတ်ပေးပြီးတော့ပျော်ရွှင်မှုအဆင့်ကိုသတ်မှတ်တာပါ။ကမ္ဘာမှာအပျော်ရွှင်ဆုံးနိုင်ငံဖြစ်ဒီနှစ်ဆင်းမှာသတ်မှတ်ခံရတာကတော့ဖင်လန်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကအဆင့်5မှာရှိခဲ့တာကနေတက်လာတာပါ။ပြီးခဲ့တဲ့နှစ်ကအဆင့်1မှာရှိခဲ့တဲ့နော်ဝေးနိုင်ငံကတော့ဒီနှစ်အဆင့်2ကိုလျော့သွားပါတယ်။ထိပ်တန်း10နိုင်ငံထဲမှာပါတဲ့တခြားနိုင်ငံ7နိုင်ငံကတော့ဒိန်းမတ်၊အိုင်စလန်၊ဆွစ်ဇာလန်၊နယ်သာလန်၊ကနေဒါ၊နယူးဇီလန်၊ဆွီဒင်နဲ့ဩစတြေးလျနိုင်ငံတွေဖြစ်ပါတယ်။ကမ္ဘာထိပ်တန်းနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကပြီးခဲ့တဲ့နှစ်မှာအဆင့်14ရှိခဲ့တာကနေအဆင့်16ကိုရောက်သွားပြီးဗြိတိန်ကအဆင့်19နဲ့အာရဗ်စော်ဘောများပြည်တော်စု UAE ကအဆင့်20မှာအသီးသီးရှိကြပါတယ်။အဆင့်156နဲ့ကမ္ဘာမှာပျော်ရွှင်မှုအနည်းဆုံးနိုင်ငံဖြစ်သတ်မှတ်ခံရတာကတော့အာဖရိကတိုက်ကဘူရွန်ဒီနိုင်ငံဖြစ်ပါတယ်။